မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်သွားရောက်လုလုကြမဲ့ MOU လုပ်သားတွေအနေနဲ့ဩဂတ်စ်လ1ရက်ကစပြီးစစ်ကောင်စီတတ်မှတ်ထားတဲ့ဗန်ဒီကနေဝင်ငွေရဲ့25ရာခိုင်နှုန်းကိုပြောင်းထားတဲ့အထောက်အထားတွေပြမှသာထိုင်းနိုင်ငံဘက်ကပြန်လည်သွားရောက်လုလုခွင့်ရမယ်လို့မြန်မာလူ့သမားဝန်ကြီးဌာနလက်အောက်ကလူ့သမားညွှန်ကြားမှုဦးစီးဌာနကဇူလိုင်လ30ရက်နေ့ကအသိပေးစာထုတ်ပြန်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါညာ
။ထိုင်းနိုင်ငံမှာသွားရောက်လုလုကန်ရမယ်သူတွေအနေနဲ့ဩဂုတ်လ10ရက်နေ့ကစပြီးအခြေခံလစာ3လစာခန့်မှန်းဘတ်ငွေ 2,400 ရဲ့25ရာခိုင်နှုန်းဖြစ်တဲ့ဘတ်6,000ကိုသတ်မှတ်ထားတဲ့ဘဏ်ကနေတရားဝင်လွှဲပြောင်းပေးပို့ထားကြောင်းအထောက်အထားတွေပြသမှသာဆက်လက်အလုပ်လုပ်ကံဝင်ရမယ်ဆိုပြီးလူ့သမားဝန်ကြီးဌာနရဲ့လူ့သမားညွှန်ကြားရေးဦးစီးဌာနကအသိပေးထုတ်ပြန်ခဲ့တာပါ။ဒါကတော့တက်တန်းတိုးတဲ့အခါမှာတင်းကျပ်မှုတွေလုပ်ခဲ့တာဖြစ်ကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျ။
2024ဩဂုတ်လတရနေ့ကစပြီးတော့တိုင်းရောက်အမူလူသားတွေပေါ့။အမူလူသားတွေဆိုတဲ့နေရာမှာ PJ စာအုပ်ကိုခြံထားတဲ့ PJ ပတ်စုကိုခြံထားတဲ့အမူလူသားတွေကသူရဲ့အစားအစာတက်တန်းတိုးတာတွေနောက်မြန်မာနိုင်ငံနေပြီးတော့တရားဝင်ဒီပလောက်ကအင်ဂျင်စီတွေရှင်းလို့တဲ့အမှုလူသားတွေတက်တန်းတိုးတဲ့ခါမှာနေ့ရက်ကိန်းတော့အခွန်ဆောင်ပြီးကြောင်းပြေးတာတခု25ရက်ကိန်းတော့အခွန်ဆောင်ပြီးကြောင်းပြေးတာတခုအဲ့ဒီပြေးတာတခုအဲ့ဒီပြေးတာနှမျိုးပြမှာ OWID ကပြထုတ
်ဒီလောက်သားတွေဟာထိုင်းနိုင်ငံမှာအလုပ်ရှိပြီးသားလောက်သားတွေဖြစ်ပြီး၄နှစ်ပြည့်လို့စာရွက်စာတမ်းတွေတက်တန်းတိုးတဲ့ခါမှာ MOU ယူတန်းစနစ်နဲ့ရောက်ရီနဲ့ကော့တောင်းဘက်ကစင်တာတွေမှာနေချင်းပြီးသွားရောက်လှုပ်ဆောင်ရမှာဖြစ်ပါတယ်ဒီလိုဆာရွက်ဆာလန်းတွေတက်တန်းတိုးတဲ့အခါမှာငွေလွှဲထားကြောင်းသက်တည်တွေမပြဘူးဆိုရင်တော့ထိုင်းဘက်ကိုပြန်ပြီးစေလွတ်ပေးတာတွေကိုမလုပ်ပေးတော့ဘူးလို့လည်းဆိုပါတယ
်ထိုင်းနိုင်ငံရောက်တဲ့အခါမှာဝင်ငွေခွင့်အနှဲ့ရခိုင်တော့ဆောင်ပါမယ်ဆိုတဲ့အကြောင်းရယ်ဒီသားစုကလွတ်ဖို့က25ရာခိုင်နှုန်းပို့ပြအောင်ပို့ပါမယ်ဆိုတဲ့အကြောင်းခံဝင်ကတိတွေပါထိုးရပြီးတော့အဲ့ဒီ MO လုပ်သားတွေရဲ့ကိုယ်ရေးချက်လက်တွေကိုလည်းတောင်းထားတယ်တတ်မှတ်ထားတဲ့ချက်တွေမှာကိုယ်ရေးချက်လက်မပေးရင်အဲ့ဒီ agency ကိုပိတ်သိမ်းတဲ့အထိချုပ်သိမ်းတဲ့အထိအရေးယူမယ်လို့လည်းအသိပေးကြောင်းကြားထားတယ
်ထိုင်းကိုသွားရောက်လုလုကန်မဲ့အလုပ်သမားအသစ်တွေအနေနဲ့လည်းအဲ့ဒီတတ်မှတ်ချက်တွေကိုလိုက်နာပါမယ်ဆိုတဲ့အကြောင်းတချို့အလုပ်ကန်ရှာဖွေ agency တွေကခံဝင်ကြိထိုးခိုင်းတာတွေလုပ်နေတယ်လို့လည်းဦးမိုးကျိုးကဆက်ပြောပြပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားဝင်အလို့သမား2တန်း3သိန်းကျော်ရှိပြီးအခုလိုမျိုးတင်းကျပ်မှုတွေရှိလာတဲ့အတွက်တက်တမ်းမတိုးတော့ပဲတရားမဝင်အလို့သမားတွေအဖြစ်ဆက်လက်နေထိုင်ကြမဲ့သူတွေလည်းရှိလာပါတယ်။ထိုင်းနိုင်ငံထဲကအလို့သမားတွေကတော့ထိုင်းအစိုးရဘက်ကထုတ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလို့သမားလက်မှတ်နဲ့သာအလို့လုပ်ခွင့်ပြုဖို့ကိုလည်းထိုင်းအစိုးရကိုတောင်းဆိုထားပါတယ်ရှင်။